ရုရှားနဲ့တရုတ်စမ်းသပ်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးတွေမှာအားနည်းချက်ဘေးထွက်ဆိုးကျိုးတွေရှိနေတာကိုတွေ့ရတယ်လို့ကြွညင်သူတွေကပြောပါတယ်။ကာကွယ်ဆေးတွေကိုလူအများဖြစ်လေရှိတဲ့တာမန်အေးမီဖျားနာဗိုင်းရပ်စ်ပိုးတွေကိုအခြေခံပြီးစမ်းသပ်ထားတာဖြစ်လို့ဆေးရဲ့အကျိုးသက်ရောက်မှုမှာအကန့်အသတ်တွေရှိတယ်လို့ကြွညင်သူတွေကပြောနေတာဖြစ်ပါတယ်။တရုတ်စစ်တပ်မှအသုံးပြုဖို့ CanSino Biologics ကထုတ်လုပ်တဲ့ကာကွယ်ဆေးဟာအေးမီဖျားနာဗိုင်းရပ်စ် A5 ကိုအခြေခံပြီးစမ်းသပ်ထုတ်လုပ်ထားတာဖြစ်ပါတယ်။အဲဒီကာကွယ်ဆေးကိုတကြက်ပြက်ပြက်စမ်းသပ်စစ်ဆေးမှုတွေလုပ်လို့မပြီးခင်မှာအချိန်တိုတွင်အရေးပေါ်အတည်ပြုချက်ရရှိဖို့နိုင်ငံတော်တော်များများမှဆွေးနွေးပြောဆိုနေတယ်လို့ Wall Street Journal ကပြီးခဲ့တဲ့သတင်းပတ်အတွင်းကဖော်ပြခဲ့ပါတယ်။ဒီလိုကာကွယ်ဆေးစမ်းသပ်မှုတွေကိုအချိန်ချုပ်ပြီးအရေးပေါ်ကွန်ပျူတာရရှိဖို့လုံဆောင်နေတာဟာအနေအများတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ The risk of approving a vaccine prematurely for use is that first of allCOVID-19
ကာကွယ်ဆေးကိုစမ်းသပ်မှုတွေတကြပြည့်စုံအောင်မလုပ်ပဲအချိန်မတိုင်ခင်ခွင့်ပြုချက်ပေးထုတ်လုပ်တာကအလင်းသင့်သလိုမျိုးကွဲပြုလုပ်တဲ့စမ်းသပ်မှုတွေဆက်လုပ်ဖို့ခက်ခဲစီမှာဖြစ်ကြောင်းပြည်ချလိလစမ်းသပ်မထုတ်လုပ်တဲ့ကာကွယ်ဆေးတွေကအကျိုးသက်ရောက်မှုနည်းကြောင်းဒီလိုလုပ်တာကြောင့်ကာကွယ်ဆေးကခရီးကောက်ကိုပြည့်စုံအောင်လုပ်ပေးနိုင်မှာမဟုတ်သလိုပိုပြီးတော့သာဆိုးရွားစေမှာဖြစ်ကြောင်း WHO အဖွဲ့ကပညာရှင်ဆူမီယာဆူမီနာတန်ကသတိပေးထားတာပါရုရှားကမလီယာသိပ္ပံကစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကိုရုရှားမှာဩဂုတ်လအစောပိုင်းကခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီကာကွယ်ဆေးကလည်းအဖြစ်များတဲ့အေးမီဖျားနာဗိုင်းရပ်စ် A5 နဲ့နောက်ထပ်ဗိုင်းရပ်စ်အမျိုးအစားတစ်ခုကိုအခြေခံပြီးစမ်းသပ်ထားတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးကိုအခုလိုအချိန်ကျုံပြီးရေဝတ်ထုတ်လုပ်ခွင့်ရဖို့လှုံ့ဆော်နေကြတဲ့အပေါ်သတိနဲ့လှုံ့ဆော်ကြဖို့ကြွကြည့်သူတွေကသတိပေးနေကြတာဖြစ်ပါတယ်။